အမေရိကန်နဲ့တရုတ်တို့ကြားဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲမှာနှစ်ဖက်အပြန်လန်းအခွန်တိုးကောက်နေတဲ့ကိစ္စပြန်ပြီးရှော့ချရေးအပါဝင်ကုန်သွယ်ရေးသဘောတူညီချက်အတွက်ပထမအဆင့်ဖြစ်တဲ့ချက်သပရင်းနေမှာဆွေးနွေးခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးဆက်နေပြီဖြစ်ကြောင်းဒါပေမဲ့သဘောတူညီချက်မရဘူးဆိုရင်တရုတ်ကုန်ပစ္စည်းတွေပေါ်အခွန်အခတိတိတသာတိုးမြှင့်ကောက်ခံမှာဖြစ်ကြောင်းအင်ကာနီကသမ္မတဒေါ်နယ်ထရမ့်ကနယူးယောက်မှာပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောကြားခဲ့တာပါ။ကုန်သွယ်ရေးသဘောတူညီချက်အတွက်အရေးပါတဲ့ပထမအဆင့်သဘောတူညီချက်ရဖို့မကြခင်ဖြစ်လာတော့မှဖြစ်ပြီးအမေရိကန်လုံသမားတွေနဲ့ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံအတွက်ကောင်းလာစေမယ့်သဘောတူညီချက်မျိုးဖြစ်မှသူလက်ခံမှာဖြစ်ကြောင်းလည်းသမ္မတကပြောခဲ့ပါတယ်။နှစ်ဖက်စလုံးကတိုးမြင့်ထားတဲ့အခွန်အခတွေပြန်ပြီးလျှော့ဖို့မချသေးခင်ကပဲသဘောတူခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောပေမဲ့သမ္မတထရမ့်ကတော့သဘောတူညီချက်ရပြီဆိုတာမဟုတ်ကြောင်းပြောခဲ့ပါတယ်။တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂိုဖန်ကကုန်သွယ်ရေးစစ်ပွဲစတင်ခဲ့တဲ့အခွန်တိုးမြင့်ကောက်ခံမှုရဆိုင်ရေးဟာသဘောတူညီချက်ထက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ကြောင်းချက်သပရင်းတွေကဘေကျင်းမှာသတင်းထုတ်တွေကိုပြောပါတယ်။